ဩစတြေးလျနိုင်ငံကရွေးကောက်ပွဲမှာဒီလိုလေးပါပါတီအနိုင်ရမှုအပေါ်ဩစတြေးလျနိုင်ငံရောက်မြန်မာတွေကရောဘယ်လိုသုံးသပ်ကြပါသလဲ။ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကကိုတင်ကိုကိုကိုကိုသားညွန့်ဦးကဆက်သွယ်မေးမြန်းတဲ့အခါသူကခုလိုပြောဆိုပါတယ်
အော်တတော်ကိုအပြတ်သားနိုင်ပါတယ်ကျွန်တော်တို့ဒီလိုအပ်တဲ့ခုတ်က98ခုတ်ပဲလိုတယ်လေဆိုတော့သူက83ခုတ်သူရလိုက်တော့တော်တော်လေးကိုအပြတ်သားနဲ့နိုင်တယ်လေသူမဲဝန်ကြီးချုပ်ရဲ့မက်ဆန်ဒါနေမီမှာကိုတိုင်ကိုမှဒီဝန်ကြီးချုပ်ကိုဒီသူမဲမပေးကြတော့သူမရှုမလာနဲ့သူခံလိုက်ရ
တယ်ဩစတြေးလျနိုင်ငံသားတွေတော်များအခုတက်လာတဲ့ Labour Party ကိုတော်တော်လေးကြိုက်တဲ့သဘောဖြစ်နေတာပေါ့အဲ့တော့ဘာကြောင့်မဲပေးကြတာလဲအရင်ဒီ Liberal Party ကိုဗ ారి များလူတွေကတော်တော်လေးစိတ်နာသွားကြလို့လဲခင်ဗျအ
ဓိကတော့ဒီ Liberal Party ရဲ့လှုပ်ဆောင်မှုတွေကိုတမျိုးသားလုံးအကျိုးစီးပွားနဲ့ဒီမကန့်ညိတော်ဘူးလို့လူတွေအနေပြီးတော့ခံစားလာရတယ်လေအလုံသမားခွေကြီးနဲ့ပတ်သက်ပြီးတော့ဂျော်ဟောက်ဝါပါတီဒီ Liberal Party ကနေပြီးတော့လက်ရှိသူအလုံသမားခွေကြီးတွေကိုပြန်ရုပ်သိမ်းပြီးတော့အလုံရှင်တွေပုံမှာပို့ပြီးတော့ဖြီးပြီးတော့ပေးရအပြောင်းလဲတစ်ခုလုပ်တဲ့ပုံမှာမူတည်ပြီးတော့အဲ့ဒါတစ်ခုရဲ့နောက်တစ်ခုကအီရတ်နိုင်ငံကိုသွားပြီးတော့အမေရိကန်တွေဝင်ရောက်ပြီးတော့ဟိုပတ်သက်တဲ့နေထောင်မှာဒီအီရတ်ကိုတပ်ပိုးလို့တဲ့ကိစ္စတွေမှာလည်းလူထုတွေအစာမချေဘူးလေနောက်တစ်ခုကဒီကဘာကြီးပူနွေးလာမှုနဲ့ပတ်သက်ပြီးတော့ဂျော်ဟောက်ဝါတို့ဒီ Liberal Party ကနေပြီးတော့ဆုတ်ဖြတ်ထားတဲ့အမှုတွေကိုလည်းပဲပြည်သူလူထုတွေအစာမချေကြဘူးအဲ့ဒီအခြေတုံးလေးချေပုံမှန်မှုတည်ပြီးတော့ဒီ Liberal Party ကိုလူထုတွေကစိတ်ပြစ်လာကြတာပဲ
ဟုတ်ကဲ့ Australia မှာရောက်နေကြတဲ့မြန်မာတွေကရောဘယ်ပါတီကိုပို့ပြီးတော့အားပေးကြလဲခင်ဗျ
ကျွန်တော်ဗမာ Community ဖူးလို့ကျွန်တော်ကိုစားပြည်မပြောနိုင်ပေမဲ့ဗမာမိတ်ဆွေတွေအတော်များများနဲ့ကျွန်တော်ထိတွေ့ဆက်ဆံတဲ့နေရာမှာ95ရခိုင်နှုတ်လာကိုကျွန်တော်ပြောနိုင်တယ်ဒီဗမာ Communityဒီအလောကဒီ Labour Party ကိုပဲအားပေးကြတယ်ကျွန်တော်တို့မျှော်လင့်ထားတာလည်းအများကြီးရှိတယ်လေ Labour Party အနိုင်ရလို့ရှိရင်လေ
ဘာကြောင့်ဘလို့မျှော်လင့်ထားလို့လဲခင်ဗျ
ကျွန်တော် Labour Party များအကယ်၍အစိုးရဖဲနိုင်လို့ရှိရင်ကျွန်တော်တို့ဒီဗမာပြည်ဒီမိုကရေစီလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့ဒီတစုံတရာကျွန်တော်တို့ဒီအတွက်အကူအညီရနိုင်တဲ့အနေအထားမျိုးနောက်တစ်ခုကဒီကျွန်တော်တို့တွေနဲ့ဒီဒီမိုကရေစီအင်အားစုတွေနဲ့ပူးပေါင်းပြီးတော့ဟိုထောက်ခံအားပေးပြီးတော့ဒီဗမာပြည်လူခွေးနဲ့ဒီမိုကရေစီရရှိရေးမှာသူတို့တရားအားပူပေါင်းပါဝင်လာနိုင်တယ်လို့ကျွန်တော်တို့ယုံကြည်ကြလို့ပါ။ဟို88ပြည်တဲ့နောက်ပိုင်းဒီ Labour Party ကပဲဒီကျွန်တော်တို့ movement ကိုတော်တော်များများသူကအားပေးပြီးတော့သူကူညီဆောင်ရွက်ပေးခဲ့တာလည်းပဲကျွန်တော်တို့တော်တော်များများကိုရှိခဲ့တယ်လေ
။ Liberal Party ကရောအခုလုံနေတာတွေမြန်မာနိုင်ငံနဲ့ပတ်သက်လို့လုံနေတာတွေနောက်ဆုံးလုံခဲ့တာတွေမကောင်းလို့လားအခုဆိုရင်အရေးယူပေးဆိုတာတွေလုံတာရှိရဲ့နော်အစိုးရနဲ့တန်မတ်ကိုခံထားတဲ့ကိစ္စမှာသူတို့လက်မခံတဲ့ကိစ္စတွေရှိတယ်အဲ့တော့ Liberal Party ရဲ့ရည်တည်ချက်ရောမကောင်းလို့ယူဆကြလို့လား
အေးအဲ့လိုပြောလို့ရတာကိုသားညွန့်ရဲ့ခုစက်တင်ဘာရခင်ပြည်တဲ့နောက်ပိုင်းမှာဒီစက်တင်ဘာမှာကျွန်တော်တို့ဒီယဟန်တန်ဃာတွေရောလူထုကြောက်သားတွေရောဟိုပြန်လို့တော်မူကြားဆောက်တာတွေမူတည်ပြီးတော့ဒီနိုင်ငံတကာကဖိအားတွေဝင်လာတာကြောင့်ဩစတြေးလျကလည်းပဲသူငိမ့်နေလို့လည်းမရတော့ဘူးထိုင်နေလို့လည်းမရတော့ဘူးဆိုတော့သူနည်းနည်းပပထောက်အော့တဲ့အနေထားလောက်ပဲရှိတယ်လို့ကျွန်တော်ယူဆတယ်လေ။ဘာကြောင့်လဲဆိုတော့ဒီ88ဒီနောက်ပိုင်းတခြားလို့ကဒီ Liberal Party ကဒီခြံစည်းဥပုံမှာပဲထိုင်ပြီးတော့ဒီကျွန်တော်တို့ပြည်တွင်းမှာရှိတဲ့ဟိုဒီရက်တပွဲကို selected လုပ်ပြီးတော့ဒီမှာသင်တန်းပေးတာတွေလူခွေးရေးသင်တန်းပေးတာတွေပါတယ်သူကသူလုပ်ခဲ့သေးတယ်ငွေကြီးကူညီတွေလည်းသူပေးခဲ့သေးတယ်အမားတွေလည်းသူကျူးလွန်ခဲ့တာရှိတာကိုဆိုတော့ကျွန်တော်တို့အနေနဲ့ဒီ Liberal Party ကိုကျွန်တော်တို့ movement ကိုသူတို့ထောက်ခံတာရောဒီလက်ရှိ SPDC နဲ့အစိုးရနဲ့ဆက်ဆံတာရောခြေစည်းဥပမာပဲသူခွာထိုက်ပြီးနေတယ်လေဆိုတော့ American အစိုးရကအခုဟိုဆက်ရှင်တွေလုပ်ပြီးတော့တကယ်ဟိုနည်းနည်းပပဟိုထောက်အော်လာတဲ့အချိန်မှာ International ကလည်းပဲဒီ United Nation ကလည်းထောက်အော်လာတဲ့အချိန်မှာသူလည်းနေလို့မရတော့ဘူးဆိုတဲ့အနေအထားမျိုးမှာထောက်ပြောထားဆိုထောက်အော်တဲ့ဟိုနည်းနည်းပပထားလုပ်ပြတဲ့သဘောလောက်ပဲရှိတယ်လို့ကျွန်တော်ယူဆတယ်လေ
ဟုတ်ကဲ့အဲ့တော့အခုအနိုင်ရတဲ့ Labour Party လက်ထက်ဆိုလို့ရှိရင်တော့မြန်မာနိုင်ငံကိစ္စကိုပို့ပြီးတော့လှုပ်လိုက်မယ်လို့ကိုတင်ကိုကိုတို့ကယူဆထားလို့လား
ကျွန်တော်တူချင်းအနေနဲ့ကတော့ကျွန်တော်တော့ very strongly believe the Labour Party နဲ့ကျွန်တော်တို့ဒီ democracy နဲ့လူခွေးရေးတိုက်ပွဲမှာဒီတရားတအားပါဝင်ပူးပေါင်းမယ်လို့တော့ကျွန်တော်အဲ့လိုမျိုးပဲကျွန်တော်တူချင်းအနေနဲ့တော့ယုံကြည်တယ်ဗျာ
အဲ့တော့ Labour Party ကနောက်ဆုံး Australia မှာအနိုင်ရခဲ့တာဘယ်နှခုနဲ့လောက်ရလဲခင်ဗျာ
96မှာသူတို့ရှုပ်ခဲ့တယ်လေရှုပ်ခဲ့တ
ယ်ဟုတ်ကဲ့အဲ့တော့ဒီမရှုံးခင်ဒီ95 96 95 96ကာလတုန်းကရောမြန်မာနိုင်ငံကိစ္စနဲ့ပတ်သက်လို့အဲ့ Labour Party ကတကယ်ပဲနေလားငါလားမြန်မာနိုင်ငံဒီမိုကရေစီရေးနဲ့ပတ်သက်လို့ဆောင်ရွက်ပေးခဲ့တာမျိုးတွေရှိလားခင်ဗ
ျကျွန်တော်ပြေပြေချာချာပြောနိုင်တာက88ဖြစ်တဲ့အချိန်မှာဒီ Politics ဒီ Labour Party ကနေပြီးတော့ဥဆောင်ပြီးတော့ဒီမမပြည်လူခွေးတိုက်ပွဲမှာသူကပူပေါင်းပါဝင်လာတာလေရှိခဲ့တယ်နောက်တစ်ခုက ျွန်တော်ဒီဗမာပြည်နယ်စပ်မှာရှိတဲ့နိုင်ငံရေးဒုက္ခသည်တွေကိုသူတော်တော်များများကူညီဆောက်ရှောက်ပြီးတော့ဒီအစီအစဉ်ရှိရှိသူကျွန်တော်ဩစတြေးလျနိုင်ငံကိုခေါ်ပြီးတော့ဒီဆောက်ရှောက်ပြီးတော့ကူညီပတ်ဖို့ခဲ့တာတွေကိုကျွန်တော်တို့လက်တွေ့ဖြတ်တန်းမှုရကျွန်တော်တို့ကြိုခဲ့ရတယ်လေ
ကိုတင်ကိုကိုရဲ့အခုလိုရှင်းပြပြီးတာအများကြီးကျေးဇူးတင်ပါတယ်ခင်ဗျာနော်